သဘောထားကျင်းပါတဲ့အီရန်သမ္မတဟောင်းမာမုတ်အမာဒီနီချက်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ထံရေးသားတဲ့အိတ်ဖွင့်ပေးစာကိုအင်္ဂလိပ်ဖာစီဘာသာစကားနှစ်မြို့နဲ့ဖြန့်ဝေပါတယ်။အီရန်သမ္မတဟောင်းရဲ့အိတ်ဖွင့်ပေးစာထဲမှာတော့အမေရိကန်ရဲ့နိုင်ငံရေးစနစ်နဲ့ရွေးကောက်တင်မြှောက်ရေးဆိုင်ရာဖွဲ့စည်းပုံတို့ဟာခြားဆားပျက်စီးနေတဲ့ဆိုပြီးအမှန်တရားကိုဖွင့်ချခဲ့တယ်လို့တုံ့နှုံပြီးအမေရိကန်ခေါင်းဆောင်ကိုချီးကျူးပါတယ်။ဒီကနေ့တင်းနှင်းကနေနေ့မှာဖြန့်ဝေလိုက်တဲ့အိတ်ဖွင့်ပေးစာထဲမှာတော့အမေရိကန်သမ္မတထရန့်နဲ့အီရန်နိုင်ငံအပါအဝင်နိုင်ငံ9နိုင်ငံအပေါ်ပြည်ဝင်ခွင့်တားမြစ်တဲ့အစီအစဉ်ကိုဝေဖန်ပါတယ်။ခေတ်သစ်အမေရိကန်ပြည်ထောင်စုဟာနိုင်ငံအလုံးနဲ့သက်ဆိုင်နေတယ်လို့အီရန်သမ္မတဟောင်းကတုံ့နှုံပြောဆိုပါတယ်။အီရန်နယ်ဘဝတသန်းလောက်အမေရိကန်ပြည်ထောင်စုအတွင်ရွှေ့ပြောင်းဝင်ရောက်နေထိုင်နေဆိုတာကိုလည်းသူကအတိအမှတ်ပြုပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂကိုချုပ်ကန့်ထားပြီးကမ္ဘာကြီးကိုမှုန်နေတယ်လို့တုံ့နှုံပြောဆိုရှုတ်ချပြီးဒါကြောင့်လည်းနိုင်ငံတွေမှာမလုံခြုံမှုတွေစစ်ပွဲတွေကွဲပြားမှုတွေတပ်ဖြတ်မှုတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးရတာတွေဖြစ်နေတာလို့လည်းအီရန်သမ္မတဟောင်းကပြောဆိုခဲ့ပါတယ်။အရင်တုန်းကလည်းအမာဒီနီချက်ကအမေရိကန်သမ္မတဘရက်ကိုဘားမားနဲ့ George W. Bush တို့ထံကိုလည်းစာရေးသားပေးပို့ခဲ့ပူပါတယ်။